သမရထုံနဲ့ထရမ့်ကိုထောက်ခံသူတွေအမေရိကန်မြို့တော်ဝါရှင်တန်ဒီစီမှာမနေ့စနေနေ့ကစုဝေးပြီးတော့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။သူတို့ကသမရထရမ့်နဲ့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့ထရမ့်ရဲ့ပြောကြားချက်တွေကိုထောက်ခံဆန္ဒပြခဲ့တာပါ။ရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေရှိတယ်လို့ပြောကြားထားတဲ့သမရထရမ့်ကဂျိုးဘိုင်ဒန်ကိုရှုံးနိမ်ကြောင်းဝန်ခံဖို့ငင်းဆန်နေတာပါ။ဒါပေမဲ့ပြည်နယ်တွေကရွေးကောက်ပွဲတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစီနိုင်လောက်တဲ့မမှန်ကန်တဲ့ဖြစ်ရပ်တွေမရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။သမရရွေးချယ်မဲ290ထက်မဲအရေးအတွက်အများပြားပိုရပြီးဂျိုးဘိုင်ဒန်ပြက်ပြက်သားသားနိုင်ရာကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေခြင်းမှာသမရထရမ့်ကိုထောက်ခံသူတွေကအခုလိုဆန္ဒပြပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကိုတွေ့ရလို့ PT ဖြစ်ရတယ်လို့တောက်ကြနေကသမရထရမ့်က Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီဆန္ဒပြသူတွေနဲ့လူမျိုးကြီးခွဲခြားမှုနဲ့ဖက်စစ်ဝါဒတိုက်ဖျက်ရေးဆန္ဒပြသူတွေအကြားခိုက်ရန်ဖြစ်ပွားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။နှစ်ဖက်ခိုက်ရန်ဖြစ်ပွားတာမှာလူတဦးဓာတ်နဲ့အထူးခံရတယ်လို့လူအယောက်20အဖမ်းခံခဲ့ရပြီးရဲအယားရှိနှစ်ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရှင်။